အချင်းကျနေပြီမဲ့ဆရာနာရှင်စန့်ကျင်ရေးစိတ်ဓာတ်ကိုဆွတ်လွတ်မှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့အင်းစင်ထောင်ထဲကနိုင်ငံရေးအကျဉ်းသားတချို့ဖေဖော်ဝါရီလ12ရက်ကနေဒီကနေ့အထိ3ရက်ကြာဘာမှမစားပဲအစာငတ်ခံဆန္ဒပြခဲ့ကြပါတယ်ဖေဖော်ဝါရီပထမပတ်ကလည်းထောင်ကပေးတဲ့အစာအသောက်တွေမယူဘဲဆန္ဒပြခဲ့ကြပြီးပြီးခဲ့တဲ့3ရက်ကတော့လုံးဝအစာမစားပဲဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
အင်းစင်ထောင်မှာအချင်းကျနေကြတဲ့နိုင်ငံရေးအကျဉ်းသားတချို့ပြည်ထောင်စုနေဖေဖော်ဝါရီလ12ရက်နေ့ကနေ3ရက်ကြာဘာအစားအသောက်မှမစားဘဲအစာငတ်ခံဆန္ဒပြခဲ့ကြပါတယ်အကျဉ်းထောင်နဲ့ရောက်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစိတ်ဓာတ်ကိုစွန့်လွတ်မှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့ဆန္ဒပြလှုပ်ရှားသူတွေနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်ထားပါတယ်3ရက်အတွင်းဆန္ဒပြသူတွေဟာရေကလွဲလို့ဘာမှမစားမတော့ဘဲဆန္ဒပြကြတယ်လို့အင်းစင်ထောင်အတွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့ရှေ့နေတူက VOA ကိုပြောပါတယ်
ပြည်ပရဲ့စာအရဆိုလို့ရှိရင်သူတို့အကျေချက်သူတို့ကိုဆရာနာရှင်သူတို့နေရီနဲ့ဆန်းချုပ်ထားပေမဲ့သူတို့ရဲ့ဆရာနာရှင်စံကြီးစိတ်တက်ကပြီးဆုံးမှမဟုတ်ဘူးနော်သူတို့အနေနဲ့ဆရာနာရှင်ကိုဆက်ပြီးတော့စံကြီးတော်လန်နေလို့မှဖြစ်တယ်ဆိုတာအတွက်ချက်ပေါ့နော်နောက်တစ်ချက်အနေနဲ့ကတော့ဒါပြည်သူအကျဉ်းသားတစ်ဖက်နေရဲ့စိတ်ပုံစံနဲ့ဟိုမဆွေးနွေးလို့ဆိုရဲပုံစံမျိုးပေါ့နော်အဲဒီနှစ်ချက်ကိုကိုပြတာလူတွေရှိရဲ့ချင်းနဲ့ဒါဆီမျိုးစံနိုင်ချင်ပြီးတော့တော်လန်နေလို့မှဖြစ်တယ်ဆိုတာအတွက်ချက်ပေါ့နော်
အခုလိုအင်းစိန်ထောင်အတွင်းအစာငတ်ခံဆန္ဒပြမှုကိုထောင်အာဏာပိုင်တွေဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိတဲ့အတွက်အကျဉ်းသားအရေးအတွက်ဘလောက်ပါဝင်ဆန္ဒပြတယ်ဆိုတာကိုတော့သူ့အနေနဲ့မသိရဘူးလို့လည်းရှေ့နေကပြောပါတယ်။အခုလိုအစာငတ်ခံဆန္ဒပြနေကြတဲ့ကျောင်းသားတွေကသူတို့ဆန္ဒပြရတဲ့ရည်ရွယ်ချက်ကိုသူတို့နဲ့ဆက်သွယ်တဲ့အဖွဲ့အစည်းတွေကနေတဆင့်သတင်းစကားပါကြေညာချက်တွေထုတ်ပြန်ထားကြပါတယ်။အဓိကကတော့စစ်အုပ်စုအနေနဲ့ပြည်သူတွေအပေါ်လက်နက်ကြီးငယ်သုံးတပ်ဖြတ်ဖြိုခွဲတာတောင်းတဲ့ချီတဲ့ပြည်သူတွေကိုဖမ်းဆီးချုံနောင်တာတွေလုပ်ပြီးပြီးခဲ့တဲ့တစ်နှစ်အတွင်းနိုင်ငံရေးယုံကြည်ချက်ပြတ်သွားအောင်ကြိုးစားခဲ့တယ်လို့သူတို့ရဲ့ကြေညာချက်မှာထုတ်ပြန်ထားပါတယ်။ဒီလိုယုံကြည်ချက်တွေကိုအကြမ်းနည်းနဲ့ဖျောက်ဖျက်ဖို့ကြိုးစားပေမဲ့မရနိုင်ဘူးဆိုတာပြသတဲ့အနေနဲ့အခုလိုကိုယ့်ဘာသာကိုအာဟာရဖြတ်ပြီးဆန္ဒပြရတာဖြစ်တယ်လို့လည်းပြောထားပါတယ်။သူတို့အနေနဲ့မတရားမှုအတိုင်းအတွက်ပြောဆိုဆွေးနွေးညှိနှိုင်းမှုမလုပ်ဘူးဆိုတာကိုလည်းပြသတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကရဲ့သတင်းပြန်ကြားရေးတာဝန်ခံကိုအောင်ကောင်းဆက်ကလည်းခုလိုပြောပါတယ
်။ဟုတ်ပြီ။ဘုရားဆိုင်ပါရောအပြည့်ဝဆန္ဒဆန္ဒကြရတယ်ပေါ့။ဘုရားရေရဲပြီးတော့စားပါလုံးဝစားတယ်မပြည့်ရဲ့ချုပ်သားမှုတစ်ခုလုပ်ကြရတယ်လို့ဆက်နေနေကြတယ်။တတိယဆက်ပြီးတည့်ဆက်နေနေတော့ဘုရားလည်းတင်ပြထားပါရဲ့
။ဖေဖော်ဝါရီလ၁ရက်နေ့ကနေ၆ရက်နေ့အထိလဲအခုအာဟာရဖြတ်အစာငတ်ခံဆန္ဒပြသူတွေအပါအဝင်နိုင်ငံရေးအကျဉ်းသား200လောက်ဟာထောင်ကပေးတဲ့အစားအသောက်တွေကိုမစားဘဲဆန္ဒပြခဲ့ကြပါတယ်။မိသားစုတွေကထောင်ဝင်စာပေးပို့တဲ့အစားအသောက်တွေကိုပဲသူတို့စားခဲ့ကြတယ်လို့ရှေ့နေတချို့ကပြောပါတယ်။အဲ့ဒီဆန္ဒပြမှုတွေကိုထောင်အာဏာပိုင်တွေဘက်ကအခုချိန်ထိတုံ့ပြန်အရေးယူတာမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။သူတို့ဆန္ဒပြနေစဉ်ထောင်အာဏာပိုင်တွေဘက်ကအစားအသောက်တချို့လာပေးတယ်လို့လည်းရှင်းနေတချို့ကပြောပါတယ်ခင်ဗျာ